အောက်တိုဘာလကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စစ်သွေးကြွတအူးကိုတုတ်တင်လိုက်ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အဲ့ဒီလူကအောက်တိုဘာတိုက်ခိုက်မှုမှာတော့လက်ပစ်ဘုံးကြောင့်ဖခင်တေဆုံးပြီးဒဏ်ရာရခဲ့တဲ့ကလေးနှစ်ယောက်ရဲ့ရှေ့မှာအချိုးရီတောက်ပြနေတဲ့ဗီဒီယိုတွေကဟာမတ်အဖွဲ့ဝင်ဖြစ်တဲ့အာမတ်ဖိုဇီဝါဒီယာဆိုသူဖြစ်တယ်လို့လည်းအတည်ပြုခဲ့ပါတယ်။ဂါဇာမြို့တော်မှာစနေနေ့ကလေကြောင်းတိုက်ခိုက်မှုတွင်တေဆုံးသွားတဲ့စစ်သွေးကြွ10ဦးထဲမှာပါဝင်ခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောထားပါဗျ။တစ်ချိန်တည်းမှာပဲဂါဇာမှာတိုက်ခိုက်မှုတွေကိုစိုးရိမ်နေတဲ့အတွက်ဗြိတိန်ကအစ္စရေးကိုလက်နက်တင်ပို့မှုတွေဆိုင်းငံ့မယ်လို့ပြောထားပြီးမကြခင်မှာပဲအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟူးယုံကတော့ဗြိတိန်ရဲ့ပံ့ပိုးမှုရသည်ဖြစ်စေမရသည်ဖြစ်စေဟာမတ်တွေကိုအနိုင်တိုက်မှာဖြစ်တယ်လို့ဒီကနေ့ပဲပြောပါဗျ။ဗြိတိန်ကာကွယ်ရေးဝန်ကြီးကတော့ဗြိတိန်အနေနဲ့အစ္စရေးကိုလက်နက်တင်ပို့ခွင့်လိုင်စင်350အနက်30ကိုသာခွင့်ပြုတော့မှာဖြစ်ကြောင်းနဲ့ဒါဟာအစ္စရေးနိုင်ငံလုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောထားပါဗျ။အစ္စရေးဟာဗြိတိန်နိုင်ငံအပြင်နိုင်ငံအတွင်းမှာပါအပြစ်ရရေးဆန္ဒပြပွဲတွေနဲ့ဖိအားပေးမှုတွေကိုလည်းရင်ဆိုင်နေရတာဖြစ်ပါရဲ့ရှင်။